မင်္ဂလာပါရှင်။ဥစည်းသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့စကားယုံကြည်လို့ရသလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဥစည်းသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။ပြီးခဲ့တဲ့ February 1ရက်နေ့ကတမရော်ကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဦးဆောင်ပြီးနိုင်ငံတော်သမ္မတနိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်အပါအဝင်အစိုးရလွှတ်တော်ရွေးကောက်ပွဲကော်မရှင်နဲ့ NLD ပါတီတာဝန်ရှိသူတွေကိုဖမ်းဆီးပြီးဆရာနာသိမ်းပွဲတစ်ခုဆင်နွှဲလိုက်ပါတယ်။အဲ့ဒီနေ့မှာပဲကျင်းပတဲ့ဒုသမ္မတဦးမြင့်ဆွေနဲ့စစ်ဘုတ်ချုပ်ကြီးတွေတက်ရောက်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာဆရာနာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူတို့အနေနဲ့အာဏာသိမ်းရတဲ့အကြောင်းရင်းကိုရှင်းလင်းပြောကြားခဲ့ပါတယ်။သူကရွေးကောက်ပွဲပြီးတဲ့နောက်တမရော်ကမဲစင်းတွေကိုပြန်ပြီးစစ်ဆစ်ခဲ့တဲ့အကြောင်းအဲ့ဒီမှာမဲမသမာမှုဖြစ်နိုင်သည့်စရင်စေတန်းကျော်တွေးရှိရတဲ့အကြောင်းဒီပြဿနာဖြေရှင်းပေးဖို့ကော်မရှင်လွှတ်တော်နဲ့အစိုးရတာဝန်ရှိသူတွေကိုတောင်းဆိုခဲ့ကြောင်းဖြေရှင်းမပေးတဲ့အခါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ပေးဖို့တောင်းဆိုရမှာလဲညှင်းပယ်ခံရကြောင်းအခုလိုမဲမသမာမှုဖြစ်နိုင်သည့်စရင်ပြဿနာဖြေရှင်းမပေးဘဲလွှတ်တော်အသီးသီးအားခေါ်ယူခြင်းအစိုးရဖွဲ့ရန်စူးစမ်းခြင်းတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်40ကနဲ့ပုံမှန်419ပါနိုင်ငံတော်အာဏာကိုအဓမ္မနည်းဖြင့်ရယူရဆောင်ရွက်ခြင်းဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အာဏာသိမ်းအဖွဲ့အရင်ကဘာတွေပြောခဲ့တယ်အဲ့ဒီပြောစကားတွေအစင်းစင်းဘလို့ပြောင်းလဲလာသလဲသူရတကယ်ညီမချက်ကရောဘာတွေဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။အားလုံးသိပြီးဖြစ်တဲ့အတိုင်း2010ရွေးကောက်ပွဲကာလနိုဝင်ဘာ10ရက်နေ့နေပြည်တော်မဲယုံတစ်ခုမှာမဲပေးပြီးပြန်ထွက်လာတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတရင်တော်တွေကမေးတဲ့အခါသူကအခုရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီး UEC ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာနဲ့အဲ့ဒါကိုလက်ခံရမှာပါပဲဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတက်မတော်ကာကွယ်ဦးစည်းချုပ်ရုံးကနေတက်မတော်သားတွေမဲပေးခဲ့တဲ့မဲဆန္ဒနယ်မြေ200ကျော်လောက်ကမဲစည်းရင်းတွေစစ်ဆေးမယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုလုတာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွန်းအောင်လုတာမျိုးမဟုတ်ပဲရွေးကောက်ပွဲကိုတန်တရားကင်းကင်းနဲ့ယုံကြည်လို့ရအောင်လုတာပါလို့ပြောဆိုခဲ့ပါတယ်။မဲဆင်းတွေကိုစစ်ဆေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီတောင်းဆိုတဲ့အခါဥပဒေနဲ့မညီလို့လိုက်လျောခြင်းမပြုနိုင်ဘူးလို့တုံ့ပြန်တဲ့အခါတက်မတော်ဘက်ကသူ့ဘာသူမဲဆင်းရင်စစ်ဆေးတာတွေလို့စစ်ဆေးတွေးရှိချက်တွေဆိုပြီးတရင်ထုတ်ပြန်တာတွေအချိန်ချင်းလုတ်ခဲ့ပါတယ်။မဲစင်းတွေနဲ့ပတ်သက်ပြီးကနအူးပြောဆိုချက်တွေထဲမှာ PDF file တွေကစီးရင်တွေ Excel file တွေပြောင်းထည့်တဲ့အဲ့ဒီနာမည်မှတ်ပုံတင်မိဘနာမည်ထပ်နေတာတွေလူတယောက်တည်းမဲစင်းတနေရာတည်းမကပါနေတာတွေအသက်ရာကျော်ဖြစ်နေတာတွေအသက်18နှစ်မပြည့်သေးတဲ့မဲဆန္ဒရှင်စီးရင်တွေစသဖြင့်မဲစင်းချိုရွေးမှုတွေတွေ့ရပြီးသူတို့ကတော့အဲ့ဒါတွေကိုမဲမတမာမှုဖြစ်နိုင်တဲ့စီးရင်ဆိုပြီးသုံးနှုန်းဖော်ပြခဲ့တာတွေ့ရပါတယ်နောက်ဆုံးမှာတော့သူတို့အနေနဲ့မြို့နယ်ပေါင်း300ကျော်ကိုစစ်ဆေးခဲ့ရမှာအဲ့ဒီလိုမဲမတမာမှုဖြစ်နိုင်တဲ့စီးရင်10တန်းကျော်တွေ့ရှိတယ်လို့ကြေညာခဲ့တာပဲဖြစ်ပါတယ
်ဒီလိုနဲ့အာဏာသိမ်းပြီးနောက်ယာယီသမ္မတတာဝန်ယူခဲ့ရတဲ့ဦးမြင့်ဆွေရဲ့ဥပဒေကဲ့သို့အာဏာတည်သောအမိန့်ထုတ်ပြန်ရမှာတော့2008ဖွဲ့စည်းပုံအရနိုင်ငံတော်အရေးပေါ်အခြေအနေကြေညာပြီးတက်ချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတနှစ်သက်တမ်းရှိမဲ့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်အာဏာလွှဲရတယ်အဲ့လိုအာဏာလွှဲလိုက်တာဟာမဲစင်းပြဿနာဖြေရှင်းဖို့ဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ဒါပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြန်လည်တင်ပြချက်မှာတော့မဲစင်းပြဿနာဖြေရှင်းရုံနဲ့မကအရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်လုပ်ပြီးရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပပေးမယ်။အဲ့ဒီမှာအနိုင်ရတဲ့နိုင်ငံရေးပါတီကိုနိုင်ငံတော်တာဝန်လွှဲအပ်ပေးသွားမယ်လို့ပြောခဲ့ပါတယ်။ဒါကိုကြည့်ရင်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အဖွဲ့ဟာငကိုပြောဆိုထားတဲ့မဲစင်းစစ်တာဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့လုပ်တာမဟုတ်ဘူးရွေးကောက်ပွဲရလဒ်ကိုတန်တရားကင်းကင်းနဲ့ယုံကြည်နိုင်ဖို့ဖြစ်တယ်ဆိုတာကိုပြောင်းပြန်လှန်လိုက်တယ်လို့ဖြစ်ပြီးရွေးကောက်ပွဲရလဒ်ကိုလုံးဝပယ်ချလိုက်ပြီးဖြစ်ကြောင်းယတိပြပြောဆိုခဲ့တဲ့သဘောလည်းဖြစ်ပါတယ
်ဒါကို February 10ရက်နေ့ကပြောတဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ပြည်သူကိုပြောတဲ့မိန့်ခွန်းထဲမှာလည်းတွေ့မြင်နိုင်ပါတယ်မိန့်ခွန်းထဲမှာသူ့အနေနဲ့လမ်းပြမြေပုံ5ချက်ထုတ်ပြန်ပြီးအကောင့်ထဲပေါ်နေတဲ့အကြောင်းနံပါတ်1မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအသစ်ပြန်ဖွဲ့ပြီးမဲစင်းကိစ္စဆောင်ရွက်နေတဲ့အကြောင်းနံပါတ်5မှာတော့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရင်2008ဖွဲ့စည်းပုံခြေခံဥပဒေနဲ့ရွေးကောက်ပွဲတစ်ခုကျင်းပနိုင်တဲ့နိုင်ငံရေးပါတီကိုအာဏာလွှဲပေးမယ်ဆိုပြီးဖော်ပြထားပါတယ်။အာဏာသိမ်းကောင်စီကနေနိုင်ငံတကာမိသားစုကိုမျက်နှာမူပြီးပြောတဲ့စီမှာတော့နောက်ပုံစံတစ်မျိုးပါ ဖေဖော်ဝါရီလ5ရက်နေ့စွဲနဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အဲ့ဒီနေ့မှာပဲမြန်မာနိုင်ငံအခြေစိုက်တန်မတ်ကြီးတွေတန်တမန်တွေကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကိုနိုင်ငံခြားရေးဝန်ကြီးဦးဝင်းမောင်တွင်ရှင်းလင်းတဲ့ဆီမှာတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမကြာခဏပြောလို့ရှိတဲ့မဲမတမာမှုဖြစ်နိုင်တဲ့စီရင်ဆိုတဲ့စကားလုံးနေရာမှာမဲမတမာမှု10တန်းကျော်မဲလိမ်မှုများအဖြစ်ပြောင်းလဲပြောဆိုသွားတာတွေ့ကြရပါတယ်ဒါတွေကိုကြည့်ရင်အာနာသိန်းကောင်စီကနေဖွဲ့စည်းပေးလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဘာဆက်လုပ်မလဲဆိုတာပုံကြီးပေါ်လွင်စေပါတယ်။သူတို့အနေနဲ့မဲစင်းမှန်မှန်စစ်ဆေးတာရွေးကောက်ပွဲရလဒ်မှန်မှန်စစ်ဆေးပြီးမှန်ကန်ရင်ရွေးကောက်ပွဲရလဒ်ကိုဆက်ပြီးအကောင့်ထဲပေါ်ဆိုတာမျိုးမဟုတ်ပဲရွေးကောက်ပွဲမှာမတမာမှုရှိခဲ့တဲ့ NLD အနိုင်ရတယ်ဆိုတာမဟုတ်ဘူးဆိုတဲ့အဖြေထွက်လာအောင်အကောင့်ထဲပေါ်မဲ့သဘောမြင်တွေ့လာရပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေကိုဖမ်းဆီးထားတာလက်ရှိမှာလည်းကော်မရှင်အဆင့်ဆင့်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေနဲ့ဆက်ဆက်ကြည့်နိုင်ပါတယ်
။အခြားတစ်ဖက်မှာလည်း NLD ပါတီခေါင်းဆောင်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းတာ NLD ရုံးတွေကိုတရားမဝင်ဝင်ရောက်မှွေနှောက်ပြီးဆာရွက်ဆာရံအပါဝင်ပစ္စည်းတွေသိမ်းယူသွားတာတွေကလည်းအာဏာသိမ်းကောင်စီအနေနဲ့ NLD ပါတီကိုနှိပ်ကွပ်နေတယ်ဆိုတာပြသနေပါတယ်။ဒီအတွက်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောတဲ့အရေးပေါ်ကာလပြဋ္ဌာန်းချက်တွေဆောင်ရွက်ပြီးရွေးကောက်ပွဲတစ်ခုလုပ်ပေးမယ်။နိုင်တဲ့ပါတီကိုအာဏာလွှဲပေးမယ်။သူ့အနေနဲ့စစ်မှန်ပြီးစီကံပြေးဝတဲ့ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဆောင်ရွက်လျက်ရှိတယ်ဆိုတာဟာယုံစားလို့ရနိုင်ပွဲမရှိပါဘူး။အဖြစ်နိုင်ဆုံးကတော့လက်ရှိရဟန်းရှင်သူပြည်သူလူထုတရားလုံးရဲ့ဆန္ဒထုတ်ဖော်မှုတွေကိုမရရအောင်နှိမ်နှင်းဖြိုခွဲ2020ပုံစံရွေးကောက်ပွဲတစ်ခုပြန်လုပ်ပေးပြီးစစ်ဘုချုပ်တွေနဲ့စစ်ဘုချုပ်ဟောင်းတွေပဲကြီးစိုးတဲ့ခေတ်တစ်ခေတ်ကိုပြန်လဲထူထောင်ဖို့ကြိုးစားနေတာမျိုးပဲ။ဒီတွေ့နေရကြောင်းပါ